ဖေဖော်ဝါရီလ1ရက်နေ့ကစပြီးအရတအစိုးရခေါင်းဆောင်တွေကိုဖမ်းဆီးထိန်းသိမ်းပြီးစစ်တပ်ကအနာသိမ်းလိုက်တာကိုစန့်ကျင်ကန့်ကွက်တဲ့လမ်းမော်ထွက်ဆန္ဒပြနေကြတာတွေဟာဒီကနေ့အထိရှိနေကြသေးပါနိုင်ငံအနှံ့ကနေရာဒေသအသီးသီးမှာဆန္ဒပြပြည်သူအလှပေါင်းစုံကတော့ဆေးရနာသိမ်းမှုကိုစန့်ကျင်ရေးဖမ်းဆီးခံထားရသူတွေကိုအများဆုံးပြန်လှုပ်ပေးဖို့ကိုတောင်းဆိုနေကြတာပါဒီဆန္ဒပြမှုတွေရဲ့အခြေအနေတွေကိုသတင်းမီဒီယာတွေအနေနဲ့တင်ဆက်ပေးတဲ့နေရာမှာစစ်တပ်ကိုရည်ညွှန်းတဲ့အသုံးအနှုန်းတွေပေါ်သတိပေးလိုက်တာပါသတင်းတွေမှာအာနာသိန်းစစ်အစိုးရဆိုတဲ့အသုံးအနှုန်းတွေကိုသတိပေးထားပြီးဆက်ပြီးသုံးနေမယ်ဆိုရင်ထုတ်ဝေခွင့်ပိတ်သိမ်းတဲ့အထိအရေးယူဆောင်ရွက်သွားမယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကမနေ့တုန်းကပြုလုပ်တဲ့အစည်းအဝေးမှာထည့်သွင်းပြောဆိုသွားတာပါ။အဲဒီပြန်မှာမြန်မာနိုင်ငံသတင်းမီဒီယာကောင်စီကနေတဆင့်မီဒီယာတွေနဲ့ပတ်သက်ပြီးကျင်းပအစည်းအဝေးတွေနဲ့အညီဆောင်ရွက်နိုင်မှုကိုထိန်းသိမ်းကြမှတ်ဖို့ပြောထားပေမယ့်သတင်းမီဒီယာကောင်စီမှတာဝန်ယူထားသူတွေကတော့အာနာသိန်းစစ်ကောင်စီလက်ထက်မှာအများစုကနှုတ်ထွက်သွားပြီးဖြစ်ပါတယ်ပြည်ရင်းသတင်းမီဒီယာတခုဖြစ်တဲ့မြစည်းမသတင်းဌာနကတော့အာနာသိန်းစစ်ကောင်စီစစ်ကောင်စီအာနာသိန်းစစ်အုပ်စုစစ်အုပ်စုစစ်အစိုးရဆိုတဲ့အသုံးအနှုန်းတွေကိုသာသတင်းတွေမှာထည့်သွင်းသုံးသွားမှာဖြစ်တယ်လို့အေရီတာချုပ်ဦးစိန်ဝင်းကပြောပါတယ်
။အခုဆန္ဒပြပွဲတွေသွားကြည့်လိုက်လေ။အဲအကုန်လုံးတွေ့ရမှာmilitary coup ဆိုတဲ့ဟာကြီးပဲနော်။ဒါတွေကိုပဲတောက်လျှောက်တွေ့ရမှာ။အဲ့တော့ဒီပြင်ပမှာအဲ့လိုသုံးနေတာကိုကျွန်တော်တို့ကမသုံးမနဲ့ဖုံးကွယ်ထားလို့ရတဲ့ကိစ္စမှမဟုတ်ဘူး။အဲ့ဒါဆိုရင်မီဒီယာမဟုတ်တော့မီဒီယာကတကယ်ပြင်ပမှဖြစ်နေတဲ့ဟာကိုထင်ရမယ်။လက်တွေ့ဘာတွေဖြစ်နေလဲဆိုတာကိုပြောပြရမယ်။အမှန်တရားကိုပြောရမယ်နော်
။ရုံးမြင့်တန်ကြာအခမဲ့လွှင့်နေတဲ့ line တွေထဲမှာသတင်းအသားပေးတဲ့မီဒီယာတခုဖြစ်တဲ့မြစီမာကတော့ဖေဖော်ဝါရီလ1ရက်နေ့ကစပြီးထုတ်လွှင့်ခွင့်ရဆိုင်ခံလိုက်ရပါတယ်
။ဥပဒေကြောင်းရကြည့်မယ်ဆိုရင်ဗိုလ်ချုပ်မှုမင်းအောင်လှိုင်တို့ဒီစစ်ကောင်စီကိုအာဏာလွှဲပေးလိုက်တယ်ဟဲ့လား။အနာကိုထိန်းခိုင်းလိုက်တယ်ဒါမှမဟုတ်အခြေခံဥပဒေအရသူတို့ကပဲထိန်းသိမ်းတာမြောက်ပါတယ်ဆိုတော့ဟာကိုဆုံးဖြတ်ပေးတဲ့ခုံရုံးတို့တရားရုံးတို့မရှိဘူးကိုယ့်ဘက်ကိုစွန့်ချက်တင်ကိုယ့်ဘက်ကိုဆုံးဖြတ်ချက်ချအဲ့ဒါလိုဖြစ်သွားတာအဲ့တော့ကျွန်တော်တို့ကအဲ့ဒီနောက်ကိုအဲ့ဒါကိုလိုက်နာဖို့ဆိုတဲ့ဟာကတော်တော်ဟိုမဖြစ်နိုင်တဲ့ကိစ္စပဲလေနော်မီဒီယာကတော့ကျွန်တော်တို့ကလွတ်လွတ်လပ်လပ်စဉ်းစားရတာပဲဟဲ့လားကျွန်တော်တို့ကဝါဒပြမဟုတ်ဘူး
ရုပ်သံအခမဲ့လွှင့်နေတဲ့ line တွေကထုတ်လွှင့်ခွင့်ရပ်ဆိုင်ခံရတဲ့အထက် DWB သတင်းဌာနနဲ့အပါအဝင်ဖြစ်ပါတယ်။စကောင်စီဘက်ကမီဒီယာတွေအပေါ်အသုံးနှုန်းသတိထားဖို့သတိပေးနေပေမဲ့ DWB သတင်းဌာနကတော့တိုက်ရိုက်မှုအတိုင်းသာစပီးရေးသားတော်မှာဖြစ်တယ်လို့သတင်းဒါရိုက်တာဦးခင်မောင်စိုးကပြောပါတယ်
။အဲကျွန်တော်တို့ကတော့ဒီ House တိုင်းအနေနဲ့ကတော့အနာသိန်းအစိုးရနဲ့အနာသိန်းခံတဲ့ energy အစိုးရပေါ့ဒါပဲတုံတာလေဒါကတော့ကျွန်တော်တို့အနေနဲ့တော့တိတ်ပြောင်းလဲဖို့မရှိပါဘူး။
အနာသိန်းစစ်အစိုးရဆိုတဲ့အသုံးအနှုန်းပေါ်မနေ့ကသတိပေးထားပေမဲ့သတင်းမီဒီယာတွေမှာဒီကနေ့ဖော်ပြချက်အရဆိုရင်တော့ဆေးအာဏာရှင်ဆေးအာဏာသိမ်းမှုအနာသိန်းစစ်အာဏာရှင်အနာသိန်းစစ်ကောင်စီလို့သာသုံးစွဲနေတာကိုတွေ့ရပါတယ်။လမ်းမော်ထွက်ဆန္ဒပြသူတွေဘက်ကလည်းအနာရှင်အလိုမရှိအနာသိန်းစစ်အစိုးရအလိုမရှိဆေးအာဏာသိမ်းမှုအလိုမရှိဆိုတဲ့စာသားတွေကိုသာရှေ့ရက်တွေကအတိုင်းကင်ဆောင်ဆန္ဒပြနေကြသေးပါ။ဆေယနာသိန်းနာရဲ့နောက်ဆက်တွဲလမ်းမော်ဆန္ဒပြသူတွေရက်ွက်လုံးယုံရေးတာဝန်ယူထားတဲ့ပြည်သူတွေအပါအဝင်အကြမ်းမဖက်တဲ့အာဏာဖီဆိုင်ရေးလှုပ်ရှားမှု CDM လှုပ်ဆောင်နေသူတွေကိုပါဖမ်းဆီးအရေးယူတာတွေဖြိုခွင်းမှုတွေကြောင့်ထိခိုက်ဒဏ်ရာရသူတွေသာမကတည်ဆုံးခဲ့ရသူတွေလည်းရှိပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှမနေ့တုန်းကမြန်မာအရေးဆွေးနွေးခဲ့တဲ့အထက်မြန်မာစစ်တပ်ရဲ့ဖိနှိပ်ချုပ်ချယ်မှုတွေကိုချက်ချင်းရပ်တန့်ဖို့နဲ့ဖမ်းဆီးထားသူတွေကိုလွှတ်ပေးဖို့အပါအဝင်အကြမ်းဖက်တာတွေရပ်တန့်ဖို့ကိုလည်းထည့်သွင်းပြောဆိုခဲ့ကြပါတယ်ရှင်။